ဗန်ကောက်မြို့စနမ်းမနိုကွင်းပြင်မှာဒီကနေ့ကျင်းပတဲ့နိုင်ငံတကာအလုံသမားနေ့အထိမ်းအမှတ်လှုပ်ရှားမှုကိုထိုင်းအလုံသမားသမဂ္ဂများအဖွဲ့ချုပ်ကဦးစီးကျင်းပခဲ့တာဖြစ်ပြီးမြန်မာရွှေပြောင်းအလုံသမားတွေအပါအဝင်အလုံသမားပေါင်း10,000ကျော်တက်ရောက်ဆင်နွှဲခဲ့ကြတယ်လို့သိရပါတယ်မြန်မာအလုံသမားတွေအပါအဝင်ရုတ်တရက်ခိုရက်ဦးထိုင်းဌာနီစတဲ့ထိုင်းနိုင်ငံတဝန်ခရိုင်အသီးသီးကအလုံသမားအဖွဲ့တွေဟာမနက်9နာရီကနေစတင်ပြီးဘင်ခရအဖွဲ့တွေနဲ့တည်သက်ချင်းတွေတီးဆိုတီးမြှုပ်ပြီးဒီမိုကရေစီကြောက်တိုင်ကနေထိုင်းပါလီမန်ရှေ့ကိုခြိတက်လမ်းလျှောက်ခဲ့ကြပါတယ်အဲ့ဒီနောက်စနမနုကွင်းပြင်မှာနိုင်ငံတကာအလုံသမားတွေအခမ်းအနားကိုစတင်ကျင်းပပြီးထိုင်းနိုင်ငံအတွင်းအလုံသမားတို့ရဲ့လက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေလက်တလောလိုအပ်ချက်တွေကိုတောင်းဆိုကြပြီးထိုင်းအလုံသမားဝန်ကြီးဌာနတာဝန်ရှိသူတွေကိုတောင်းဆိုချက်အချက်17ချက်ပါတဲ့အစာကိုပေးအပ်ခဲ့ကြပါတယ်ဒီတောင်းဆိုချက်တွေနဲ့ပတ်သက်လို့အခမ်းအနားမှာပါဝင်ချီတက်ခဲ့တဲ့မြန်မာအလုံသမားတဦးဖြစ်တဲ့မတ်သက်သက်ဦးကအခုလိုပြောပါတယ်
ထိုင်းနိုင်ငံရဲ့အလုံသမားဥပဒေအရ300ပတ်ပေးရတဲ့အခါမှာခုနောက်ပိုင်းမှာဒီ300ပတ်ကလည်းကုန်သိန်းလုံးကြီးနေတာနဲ့ဘာမှမထူးဘူးပေါ့သူတို့ရတာနဲ့ကုန်တာနဲ့ပေါ့နော်ခရောင်းအလုပ်သမားတွေအနေနဲ့စားရေးတောက်ရေးမှာထိတာပြီးစားတောက်နေရတဲ့အကြောင်းအခုလက်ရှိထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ရင်းလက်ကိုအလုပ်သမားတွေရဲ့စားမုန်းနေကြီးဖြူလုံဖို့ဖေးလဲစေဖို့ပေါ့နော်ကုန်သိန်းလုံးကိုလည်းချင်းချုပ်ပေးဖို့ပါပါဝင်တယ်ပေါ့နော်နောက်အလုပ်သမားအဆင့်ကြီးရဲ့အလုပ်သမားလူမှုဖြူလုံရေးဆိုတာတွေကိုလည်းကြည်တေးဝါးဝါရှိစေဖို့
ဒါအပြင်ထိုင်းအလုပ်သမားများနဲ့တန်းတူမြန်မာလာအိုကမ္ဘောဒီးယားရွှေပြောင်းအလုပ်သမားတွေလည်းအခွင့်အရေးတန်းတူရရှိဖို့လုပ်ငန်းဝင်အတွင်းမှာထိခိုက်ဒဏ်ရာရခဲ့ရင်လည်းလှုပ်ရှင်နေအနေနဲ့ရော်ကျေးငွေကိုထိထိရောက်ရောက်ပေးဖို့လို့လည်းပါဝင်တယ်လို့သိရပါတယ်အလားတူအလုံသမားတွေအခမ်းအနားကိုထိုင်းနိုင်ငံတောင်ပိုင်းဖန်ကားနဲ့ဖူးခတ်ခရိုင်ဒီမှာထိုင်းဆူရနဲ့ NGO အဖွဲ့အစည်းတွေစုပေါင်းပြီးဒီကနေ့ကျင်းပရာမှာမြန်မာရွှေပြောင်းအလုံသမားတွေလည်းတက်တက်ကြွကြွပါဝင်ဆင်နွှဲကြတယ်လို့သိရပါတယ်ဒါအပြင်ဖန်ကားခရိုင်ခေါင်လက်ကမ်းခြေမှာဒီကနေ့မနက်ကထိုင်းမြန်မာအလုံသမားတွေစုပေါင်းပြီးကမ်းခြေတန်ရှင်စုပေါင်းလှုပ်ဆောင်ခဲ့တယ်လို့အခမ်းအနားတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ်ဒီနှစ်မှာမြန်မာအလုံသမားတွေရဲ့ပူးပေါင်းပါဝင်မှုအားကောင်းလာတာနဲ့ပတ်သက်လို့တောင်ပိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FDI အဖွဲ့ရဲ့ဒါရိုက်တာဒေါ်ပူပူကအခုလိုပြောပါတယ
်ဒီနှစ်မှာတော့သူချက်ချားတွေ့ရတာကဘာလဲဆိုတော့အလုံသမားတွေကသူတို့ကိုယ်တိုင်ပေါ့နော်အလုံသမားတင်းဖွဲ့တွေတည်ထောင်လာကြတယ်ဒီတဲ့ခါမှာဒီ NGO နဲ့လက်တွဲပြီးမှသူတို့လက်တန်းတူပူးပေါင်းပါဝင်လာတာတွေ့ရတယ်နောက်တစ်ခုကအလုံသမားတွေကိုယ်တိုင်ကအလုံသမားအခွင့်အရေးကိုအရင်ကထပ်ပို့ပြီးတော့သိရှိလာပြီးတော့သူတို့ကိုယ်တိုင်တောင်းပန်ရရှိလာတယ်ဒီလူသမားမင်းမှာအလုံသမားတွေကပူးပေါင်းပါဝင်ပြီးတော့တောင်းဆိုရမယ်ဆိုတော့သူတို့တည်လာတယ်ဆိုတော့သူတို့ရဲ့ပူးပေါင်းပါဝင်မှုအချိန်မြင့်လာတာနဲ့အများကျွန်တော်တို့တွေ့ရတာပေါ့နော်ဆိုရဌာနတွေကလည်းပူးပြီးမှဂရုတစိုက်ရှိလာတယ်အဲ့ဒါကိုတွေ့ရပါတယ
်ထိုင်းနိုင်ငံအတွင်းမှာထောက်ထားရှိမြန်မာရွှေပြောင်းလုံသမားဦးရေတက်တန်းသမား၃တန်းရှိနေပြီးကြန့်ရှိလုံသမားများကတော့အထောက်ထားလက်ဝယ်ပိုင်ဆိုင်ရေးရှောက်လာတင်လာတယ်လို့လည်းလုံသမားရေးအဖွဲ့အစည်းတွေနဲ့မြန်မာတန်ရုံစင်းစရာတွေအရသိရပါတယ်ခင်ဗျာ